Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင်2022ခုနှစ်နိုဝင်ဘာလ3ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ Website စာမျက်နှာကနေရုပ်သံကပါလဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်
။ Welcome to the Voice of America in Burmese.
ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ပြန်ကြင်ကြပါစေခင်ဗျာဒီကနေ့ညသတင်းတွေထဲမှာတော့ဒီဇင်ဘာလကမှအာဆီယံအထူးကိုယ်စားလှယ်တည်ခတ်မယ်လို့အလဲကျဥက္ကဋ္ဌဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကပြောလိုက်တဲ့သတင်းနဲ့အတူအမေရိကန်မှာအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေပါကိုဗစ်ကာကွယ်ဆေးထိုးခွင့်ရပြီဖြစ်တဲ့သတင်းနဲ့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်မှုရွေးကောက်ပွဲမှာတော့ရီပပလီကန်ကိုယ်စားလှယ်လောက်အနိုင်ရသွားတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်းအတန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါမယ
်ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ဒီနည်းပညာပိုင်းဆိုင်ရာပေါ့နော်ဒီအခက်အခဲရှိနေတဲ့အတွက်တချို့အတန်ဖိုင်တွေကိုထုတ်လင်းမပေးနိုင်တာကိုတောင်းပန်ပါတယ်ရှင်ဒီလိုမျိုးသတင်းတွေနားဆင်ရဖို့ရှိတဲ့အတဲမှာတော့ဗုဒ္ဓဘူးညအတွက်တင်ဆက်ပေးမှာကတော့ပြည်ပပို့ကုန်ကနေရောက်လာတဲ့နိုင်ငံသားဝေပမာဏကိုမရှင်းလင်းနိုင်သေးတဲ့အတွက်ပို့ကုန်ရတဲ့ဝင်ငွေစင်းကိုတင်ပြပေးဖို့ကုမ္ပဏီ600ကျော်ရဲ့စင်းကိုဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့သတင်းကိုနားဆင်ရဖို့ရှိသလိုရှမ်းတောင်ပိုင်းဖဲခုံလွယ်ဝဲကျေးရွာမှာတော့စစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တွေကတိုက်ပွဲတွေပြင်းထန်နေပါတယ် KIO ထိန်းချုပ်နယ်မြေလိုင်စာမှာတော့ကိုဗစ်စီကံသွာလာကန့်တမိန်မိန်ကိုချမှတ်လိုက်တဲ့အခြေအနေရှိနေပါတယ်။ဥရုယာတီဆိုင်ရာကုလသမဂ္ဂထိပ်သီးညီလာခံမှာတော့မြန်မာနိုင်ငံအနေနဲ့လိုင်းနာဖို့ဂရီကဝစ်တွေအကြောင်းနောက်ပိုင်းမှာတွေ့ဆုံမေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။ဂန်ဂောကတိုက်ပွဲအခြေအနေကိုလည်းနားဆင်ရမှာပါ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုနဲ့ကျန်းမာရေးမြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါရှင်။
ရှိတော်ရှာနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တစ်ခုအာဆီယံလက်ချောက်ဥတာဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကဒီဇင်ဘာလကမှခံထားမယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ဘရူနိုင်းနိုင်ငံရဲ့လက်ရှိအလက်ချောက်ဥတာတည်တန်းနဲ့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရီဝန်ယူဆော့ဖ်ရဲ့လက်ရှိအထူးကိုယ်စားလှယ်တည်တန်းတို့ဟာနှစ်သစ်ဝင်ချိန်မှာကုံဆုံးမယ်လို့လည်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရခွိုင်ခွန်က VOA ခမာဌာနနဲ့တရားဆက်သွယ်မေးမြန်းခန်းတွင်ပြောခဲ့ပါတယ်အာဆီယံလက်ချောက်ဥက္ကဋ္ဌပြောင်းသွားပြီးတဲ့နောက်မှာလည်းအာရီဝန်ယူဆော့ဖ်ကိုပဲအထူးကိုယ်စားလှယ်ဖြစ်ဆက်ထားဖို့မလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ္ဒူလာကပြောခဲ့ပြီးတဲ့နောက်ကမ္ဘောဒီးယားနိုင်ငံသားဌာနပြောခွင့်ရခွန်းရဲ့အခုပြောဆိုချက်ထွက်လာတာပါဝန်ကြီးဆိုင်ဖူဒင်ရဲ့ပြောဆိုချက်ဟာမြမအကြက်အတဲပေါ်ကမ္ဘောဒီးယားနိုင်ငံရဲ့ကံတွေလှုပ်ဆောင်မှုနဲ့2022အာဆီယံလက်ချောက်ဥက္ကဋ္ဌအဖြစ်ကမ္ဘောဒီးယားနိုင်ငံရဲ့အထူးအခွင့်အရေးပေါ်သူ့ရဲ့ကြိုတင်အကဲဖြတ်ချက်လားဆိုတာမေးစရာဖြစ်လာနိုင်တယ်လို့ပြောခွင့်ရခွန်းကပြောပါတယ်မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တစ်ဟာကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဖရဆူခွန်ဖြစ်လာနိုင်တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကိုကိုးကားပြီးဂျပန်ခြေဆိုင်နီကေးအာရှသတင်းဌာနကရေးပါတယ်ပြောခွင့်ရခွိုင်ခွန်ကတော့အထူးကိုယ်စားလှယ်ဘယ်သူဖြစ်မယ်ဆိုတာအတိအကျမပြောခဲ့ဘဲအချိန်ကစကားပြောပါလိမ့်မယ်လို့ VOA ခမာဌာနကပြောခဲ့ပါတယ
်နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂတာမတ်ကြီးဟောင်းဘဲရစ်ချက်ဆန်တာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မြူကြီးမင်းအောင်လှိုင်နဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ရမှာကိုဗစ်ကာကွယ်ကုသရေးဆိုင်ရာကိစ္စများပေါ်ဝင်ခဲ့ကြောင်းနှစ်ဖက်လုံးကသတင်းထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုထုတ်လုပ်ဖို့ကြိုးစားနေရမှာရေတိုဖြစ်ပလင်းဖြည့်သွင်းဒါနဲ့စမယ်လို့စက်မှုဝန်ကြီးဌာနဝန်ကြီးဒေါက်တာချာလီတန်းကနိုဝင်ဘာ2ရက်နေ့အစည်းအဝေးမှာပြောကြားသွားတာကိုပေါ်တူနေတို့ချိန်မှုသတင်းစာမှာဖော်ပြထားပါတယ်။ The People's Vaccine အဖွဲ့ရဲ့ကာကွယ်ဆေးမဟာဓမြတိုက်မှုကြီးအမိယာစာတန်းအရာmRNA ကာကွယ်ဆေးတစ်လုံးကိုထုတ်လုပ်တဲ့အခါမှာတစ်လုံးဟာ 1.18 ဒေါ်လာကနေ 1.85 ဒေါ်လာအထိအကုန်ကျရှိတယ်လို့ဆိုပါတယ်။ပြည်သူ့ဘာသာငွေကျပ်တန်းထောင်ချီအသုံးပြုကြမဲ့စီမံချက်တွေကိုလှုပ်ဖို့မဆုံးဖြတ်မီမှာဗဏ္ဍာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရလှုပ်ကိုလှုပ်ကြရမဲ့လှုပ်ထိုက်မလှုပ်ထိုက်လေ့လာချက်တွေကိုတော့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့အင်တာနက်စာမျက်နှာတွေမှာမတွေ့ရှိရသေးပါဘူး။ကျမိုင်ဝန်ကြီးဌာနတာဝန်ရှိသူတူရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 28,939 ဦးရှိခဲ့ပြီးပိုးထွေသူ 955 ဦးရှိပါတယ်။ပိုးထွေရာဂိုင်းနှုန်း 3.32 ရာဂိုင်းနှုန်းပါ။တိတ်ဆုံးသွားသူ 16 ဦးရှိပါတယ်။ဒီကနေ့အထိဆိုရင်ပြည်ဝင်ဆေးရပိုးထွေသူစုစုပေါင်း 9,000 ကျော်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကပြည်ဝင်ဆေးထက်များနိုင်တယ်လို့ပြောကြပါတယ်။
အသက်9နှစ်ကနေ17နှစ်အထိကလေးငယ်တွေကိုဖိုင်ဇာကိုဗစ်ကာကွယ်ဆေးထိုးပေးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့ကခွင့်ပြုလိုက်ပါပြီ။အသက်9နှစ်အထိငယ်ရွယ်တဲ့ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးတဲ့နယ်လို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနCDC အကြံပေးအဖွဲ့ကတင်ကြီးတို့ရဲ့ဆုံးဖြတ်ပြီးနိုင်ပိုင်းကြမှာပဲအဲ့ဒီကြေညာချက်ထွက်လာတာပါဆေကျော်သက်တွင်တဲ့လူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆေးပမာဏရဲ့သုံးမှုန်တစ်ပုံကိုကလေးငယ်တွေကိုထိုးပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ကလေးငယ်တွေမှာကိုဗစ်ကြောင့်သေဆုံးမှုနှုန်းနည်းရဲ့ဆိုပေမဲ့သူတို့ရဲ့လူမှုဘဝစိတ်ပိုင်းဆိုင်ရာနဲ့ပညာရေးပိုင်းတွေမှာထိခိုက်မှု ကိုရိုနာဗိုင်းရပ်စ်သုတေသနစီးရင်တွေအရအမေရိကန်မှာကိုဗစ် -19 46တန်းကျော်နဲ့သေဆုံးသူ9400ကျော်ရှိပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့အခုထိကိုဗစ် -19 ခံရသူက248တန်းကျော်နဲ့သေဆုံးသူ5တန်းကျော်ရှိနေပါတယ်ခင်ဗျာ။
မက်တလုံးနာမည်ပြောင်းလိုက်ခဲ့တဲ့ Facebook ကုမ္ပဏီကသူတို့ကုမ္ပဏီနဲ့ပတ်သက်လို့ပေါက်ကြားခဲ့တဲ့မူဝါဒပိုင်းဆိုင်ရာအနှိုက်ချက်တွေရှိနေလဲဆိုတော့အဆွတ်ဆွဲခံရတဲ့ကိစ္စတွေကိုပြန်လည်ပြင်ဆင်ပြီးပြီဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သင်ခန်းစာယူခဲ့တဲ့အကြောင်းပြန်လည်ရှင်းပြခဲ့ပါတယ
်။ We obviously learned some pretty searing lessons from what was you know what happened in Myanmar. We opened ourselves up to a sort of independent report to look at what went you know what went wrong there. I think
quite a lot of တိကျလွတ်လပ်တဲ့အစည်းအခမ်းအနားတွေကိုကျွန်တော်တို့ကိုယ်တိုင်မျက်စိဖွင့်ပြီးလေ့လာခဲ့တာပါလို့ကယ်လီဖိုးနီးယားပြည်နယ်ကနေ video conference နဲ့ကျင်းပတဲ့ web summit အစည်းအဝေးမှာ Meta Company ဒုတိယဥက္ကဋ္ဌ Nick Clegg ပြောဆိုသွားခဲ့တာပါ Facebook company ဝန်ထမ်းဟောင်းတူဖြစ်တဲ့ Francis Hogan ကကုမ္ပဏီဟာအမုန်းတရားပြတ်ပေါက်သတင်းချက်လက်ဖြန့်ဝေတာကိုမတိကြိုးကြံပြုခဲ့ပြီး Facebook သုံးဆဲသူလူငယ်တွေရဲ့စိတ်ကြမ်းမာရေးကိုထိခိုက်စေသလိုသတင်းမှားတွေကိုဖြန့်ဝေတဲ့လူမှုကွန်ရက်ဖြစ်နေခဲ့တယ်ဆိုပြီး American လွှတ်တော်မှာ October လပထမတစ်ပတ်အတွင်းကဖြတ်ဆိုခဲ့ပါတယ် Francis Hogan ပြောဆိုခဲ့တဲ့အကြောင်းအရာတွေဟာလွန်ခဲ့တဲ့2နှစ်3နှစ်ကာလကအကြောင်းအရာတွေဖြစ်ပြီးဟိုဒဇဒီဇမပြည့်မစုံအချက်လက်တွေကိုကိုကပြောဆိုခဲ့တာဖြစ်တယ်လို့အခု Medical Media ဒုတိယဥက္ကဋ္ဌ Nick Clegg ကမနေ့ကပြန်လည်ရှင်းလင်းပါတယ်အခုဆိုလို့ရှိရင် Facebook ကနိုင်ငံပေါင်း80မှာတင်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပုံပြီးခင်မိတဲ့နီလန်းတွေနဲ့တုံးပြီးစစ်စစ်နေတယ်လို့လည်းပြောပါတယ် Facebook ကုမ္ပဏီကို Meta လို့ October 28ရက်နေ့ကအမည်ပြောင်းလိုက်ခဲ့ပြီးတမန်လူမှုကူရဲ့တစ်ခုထက် Metaverse ကိုခေါ်တဲ့ပုံရိပ်တူနည်းပညာသုံးရဝင်းတစ်ခုဖြစ်ပြောင်းလဲမှာဖြစ်တဲ့အကြောင်းကြေညာထားခဲ့ပါတယ
်ဒီရီကနေဘူလူးညာဘက်တွေနဲ့ကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ပြည်ထောင်စု Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာ Republican Party က Glenn Youngkin ကဒီမိုကရက်ပါတီက Terry McAuliffe ကိုအနိုင်ရသွားပါတယ်နိုင်ငံရေးလူသိတူဖြစ်တဲ့ Glenn Youngkin ကအင်္ဂါနေ့ရွေးကောက်ပွဲမှာရည်တွက်ပြီးသမျှမဲအရေးအတွက်ထောက်ခံမဲ51ရာခိုင်နှုန်းရထားပြီးဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကောင်တူဖြစ်တဲ့ Terry McAuliffe က48ရာခိုင်နှုန်းရထားပါတယ်။နယူးဂျာစီပြည်နယ်မှာလည်းအုပ်ချုပ်ရေးမှူးရွေးကောက်ပွဲလုပ်ခဲ့ပြီး Republican နဲ့ Democrat ကိုယ်စားလှယ်လောင်းနှုတ်ဦးအကြားအနိုင်ဆုံးတက်တက်သားသားမထွက်သေးပါဘူး။ရှင်းနေကြရဲ့နိုင်ငံတော်မှာလုံမဲ့သမရတတန်းဘက်ကာလအလွတ်တော်ရွေးကောက်ပွဲတွေရဲ့အလားအလာကိုကြိုတင်တွက်ချက်ခံမှန်းဖို့အတွက်အင်္ဂါနေ့ကလုပ်တဲ့ရွေးကောက်ပွဲတွေကိုအနီးကပ်စောင့်ကြည့်လေ့လာကြလိမ့်ရှိပါတယ်။2022ခုနှစ်တတန်းဘက်အလွတ်တော်ရွေးကောက်ပွဲမှာအလွတ်တော်အမှတ်နေရာ435နေရာလုံးတွင်မဲပေးရွေးချယ်ကြရမှာပါ။လက်ရှိအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီမိုကရက်ပါတီကအမတ်အရေးအတွက်အနေငယ်အသာရထားပါတယ်။ဒါပေမဲ့နောက်နေ့ရွေးကောက်ပွဲမှာလွှတ်တော်တရရဲ့မှာပဲဖြစ်ဖြစ်နှစ်ခုစလုံးမှာပဲဖြစ်ဖြစ်ဒီမိုကရက်ပါတီအနေနဲ့အမတ်အများစုကိုအနိုင်မရဘူးဆိုရင်တော့သမ္မတဂျိုးဘိုင်ဒန်ရဲ့လုပ်ငန်းအစီအစဉ်တွေအတွက်ဥပဒေပြုရေးအပိုင်းမှာပိုပြီးအခက်တွေ့စေမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအရှေ့မြောက်မြို့ကြီးတစ်မြို့ဖြစ်တဲ့ Boston မြို့မှာအာရှအမေရိကန်မြို့သမီးတယောက်ကိုမြို့တော်ဝန်ဖြစ်မြို့သူမြို့သားတွေကပထမဆုံးချိန်ဖြစ်ရွေးချယ်လိုက်ကြပါတယ်။မြို့တော်အုပ်ချုပ်ရေးအဖွဲ့ဝင်မီရှယ်ဘူကတခြားအုပ်ချုပ်ရေးအဖွဲ့ဝင်အနီဆာအက်စပီလီဂျော့ချ်ကိုအင်္ဂါနေ့မှာအနိုင်ရသွားခဲ့တာပါ။ဒီမိုကရက်ပါတီကသူတို့နှစ်ယောက်ဟာစက်တင်ဘာလမှာကျင်းပခဲ့တဲ့ကလူးရွေးကောက်ပွဲမှာအခြားဝယ်ရောက်ရှင်းပြိုင်သူတွေကိုအနိုင်ရရှိခဲ့ကြပါတယ်။ကျမတို့အားလုံးအတွက်ကျမတို့ရဲ့စနစ်တွေကအလုံးလုံးလောက်ကျမတိုက်ပွဲဝင်နေတာကိုဘယ်တော့မှရပ်လိုက်မှာမဟုတ်ဘူးလို့ရွေးကောက်ခံလိုက်ရတဲ့မီရှယ်ဘူကပြောပါတယ်။မီရှယ်ဘူဟာထိုင်ဝမ်ကရွှေပြောင်းနေထိုင်တဲ့မိဘနှစ်ပါးကနေမွေးဖွားခဲ့ပြီးရှီကာဂိုမြို့မှာကြေပြင်းခဲ့တာပါ။ဟာဗတ်တက္ကသိုလ်နဲ့ဟာဗတ်ဥပဒေကျောင်းကိုတက်ဖို့အတွက်ဘော့စတန်ကိုရွှေပြောင်းလာခဲ့ကြတာဖြစ်ပါလေ။ဘော့စတန်မှာဘဝတစ်လျှောက်လုံးနေထိုင်ခဲ့ကြသူတွေကိုပဲဘော့စတန်မြို့သူမြို့သားတွေကရွေးလေ့ရှိခဲ့ကြပါတယ်။ Michelle Wuya Obiumuha, Boston Dre, Kid the Mada, the Kupia Bade, New York Mumale, Democrat Party got Lume and Yuda, Eric Adams, got Mural with Yuka Bema, and Nayashi Doggy Bade. Nepal Dongs, Chabida now, Lume and Mural Wendiago, New York Mudu Mudariga, Dudia JP, Yuka, Tim Yab like Yaraba.
မြောက်ကိုရီးယားနိုင်ငံပေါ်ကုလသမဂ္ဂကချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုတစ်ချို့ကိုရုပ်သိမ်းရေးပူးတွဲအဆိုပြုချက်တစ်ခုတရုတ်နဲ့ရုရှားတို့လူနေကောင်စီကိုတင်သွင်းမှုရှိပါတယ်။သူတို့ရုပ်သိမ်းစေခြင်းနဲ့တန်ခတ်ရည်ရွယ်မှုတွေထဲမှာပြည်ပမှာမြောက်ကိုရီးယားနိုင်ငံသားတွေအလုပ်သွားလုပ်ခွင့်နဲ့တိုင်းပြည်ကိုငွေပြန်ပို့ခွင့်တင်လေစာနဲ့အဝတ်အထည်တွေပြည်ပတင်ပို့ခွင့်ပိ ကောင်စီကိုတိုက်တွန်းထားကြောင်း AB Net Writers သတင်းဌာနတွေကတိကျစီရခဲ့တဲ့မူကြမ်းမှာပါရှိပါတယ်။နောက်ကိုရီးယားကနျူကလီးယားနဲ့ပယ်ထိန်တုံးကြီးစမ်းသပ်မှုတွေကြောင်း2006ခုနှစ်မှာကုလသမဂ္ဂကတံခတ်ရည်ရွယ်မှုတွေစပြီးချမှတ်ခဲ့တာပါ။အဲဒီကြားထဲမှာပဲနောက်ကိုရီးယားကစမ်းသပ်တာတွေကိုမရက်ပဲထပ်ထပ်လုပ်တာကြောင်းပိုပြင်းထန်တဲ့ရည်ရွယ်မှုတွေထပ်ပြီးချမှတ်ထားပါတယ
်။ရာသီဥတုပြောင်းလဲမှုကိုရင်ဆိုင်နိုင်အောင်ကတိကပြုထားတဲ့အတိုင်းအခုညီပေးကြဖို့ပြက်ကွက်တဲ့အတွက်အာဖရိကတိုင်းပြည်တွေကချမ်းသာတဲ့တိုင်းပြည်တွေကိုဝေဖန်လိုက်ပါတယ်။ဒါပေမဲ့တစ်တော်ပြုံးနေမှုကိုကောက်ွယ်ပြီးမိသိမ်းတက်ွက်အတွက်ရှော့ချဖို့ COP26 လို့အတူတည်ကြတဲ့16ချိန်မြောက်ရာသီဥတုညီလာခံမှာသဘောတူခဲ့ကြပါတယ်။ဖလော်ရီတက်ွက်အထက်80ရာခိုင်နှုန်းအတွက်ကမ္ဘာအချမ်းသာဆုံးနိုင်ငံတွေကတနည်းအားဖြင့် G20 တိုင်းပြည်တွေကတာဝန်ရှိပါတယ်။ဒါပေမဲ့ရာသီဥတုအပြောင်းလဲတန်းကိုအများဆုံးအသက်ရောက်ခံရတာကတော့ဆင်းရဲတဲ့တိုင်းပြည်တွေပါ။အထူးသဖြင့်အာဖရိကတိုင်းပြည်တွေဖြစ်ကြပါတယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ဖွံ့ဖြိုးဆဲတိုင်းပြည်တွေကိုတစ်နှစ်ဒေါ်လာဘီလီယံ100ကူညီဖို့ချမ်းသာတဲ့နိုင်ငံတွေက2009ခုနှစ်မှာကတိပြုခဲ့ကြပေမဲ့စပေးဖို့တစ်ကိုတော့2023ထိရွှေ့ခဲ့ကြပါတယ်။ဒါပေမဲ့2030မှာတစ်တော်ပြုံးနေမှုကိုအပြည့်အဝရပ်ဆိုင်ဖို့တိုင်းပြည်တရားကြိုးကခုညီလာခံမှာသဘောတူလိုက်ကြပါတယ်။လက်မှတ်ထိုးကြတဲ့တိုင်းပြည်တွေထဲမှာဘရာဇီးလ်ပါဝင်ပေမဲ့လက်ရှိသမ္မတဂျာယာဘောလ်ဆိုနာရိုလက်ထက်ဆယ်စုနှစ်တစုအတွင်းမှာအမေဇုန်တစ်တော့ဟာအပြုံးတီးကြီးဖြစ်ခဲ့ရတာပ
ါ2021ခုနှစ်နိုဝင်ဘာလ3ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတီမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်ပေးကြပါတယ်ပြပကိုကုံတင်ပို့ပြီးတော့ရလာတဲ့နိုင်ငံသားငွေပမာဏကိုသက်ဆိုင်ရာဘဏ်တွေမှာစရင်ရှင်းလင်းမှုမရှိဘဲနဲ့ဆက်ပြီးတော့ကင်ဆောင်ထားတဲ့ပြည်တွင်းကုမ္ပဏီပေါင်း600ကျော်ရဲ့စရင်ကိုဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။နောက်ထပ်ရပ်ပေါင်း30အတွင်းမှာစရင်ရှင်းလင်းမှုမရှိဘူးဆိုရင်တော့ပို့ကုံတွင်းကုံဆိုင်ရာလုံထုံးလုံနည်းတွေနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေအတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့သတိပေးပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရလာတဲ့နိုင်ငံသားဝင်ငွေကိုတလားထက်ပို့ပြီးတော့မကင်ထားဘူးလို့ဘိုဘန်ကနေပြီးတော့အော်တိုဘားလာ3ရက်နေ့ကသတိပေးကြေညာထားတာပါ။လွန်ဘားလာ2ရက်နေ့မှာတော့ဒီအသိပေးချက်ကိုလိုက်နာမှုမရှိသေးတဲ့ပြည်တွင်းကုမ္ပဏီပေါင်း663ခုရဲ့စီးရင်ကိုဘိုဘန်ကထုတ်ပြန်ပါတယ်။ဒီစီးရင်ဟာ2019ထဲမှာရခဲ့တဲ့ကုမ္ပဏီတွေရဲ့နိုင်ငံသားပို့ကုန်ဝင်ငွေစီးရင်ဖြစ်ပြီးတော့နောက်ထပ်ရပ်ပေါင်း30အတွင်းမှာစီးရင်ရှင်းလင်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့ကုမ္ပဏီတွေဟာပို့ကုန်ကနေပြီးတော့နိုင်ငံသားငွေအပြည့်အဝပြန်မရသေးတာမို့လို့တလအတွင်းအပြတ်သက်စင်းရှင်းဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းစံပို့ကုန်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်အခုတော့ပြန်လာတဲ့နေလေအခုကစင်ကာပူကလေးတွေတရားပြောရတဲ့စင်ကာပူဗန်နဲ့ကိုရမယ်ပုံမှုဝင်မှန်းဒီမဝင်မှန်းဒီနဲ့အဲ့လိုဖြစ်ရအခုတော့လည်းပုံမှုတွေကျဲတဲ့ချက်ကိုသာကြလန်းရဒါစင်းကျလက်ကျ633ကို950ကျောင်းစံဒီ633ကစင်းဝင်သွားပြီတော့ဒါနဲ့မှသူကထုတ်ပြန်တာကိုဝန်ကြီးပြေးပြီးတော့လောက်တော့ခါကျနေစင်းမဆွက်သေးဘူး။စင်းကအခုကဒီသေးထွက်လာတာ
။ပို့ကုန်ဝင်ငွေရစင်းကိုအတိအကျပြန်ရနိုင်ဖို့ရခိုင်မြန်မာအရတားအစုရလက်ထက်ကလေးကကြိုးစားနေကြတာဖြစ်တယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ဒါပေမဲ့လည်းအခုလောက်တင်းတင်းကြပ်ကြပ်ကြီးတော့မဟုတ်ပါဘူး။တချို့ကုမ္ပဏီတွေအနေနဲ့ပို့ကုန်ရနိုင်ငံသားငွေကိုပြည်ပမှာပဲပြန်ရောင်းချတာရှိသလိုပြည်ပဗန်တွေမှာပဲတင်းစီထားတာလည်းရှိပါတယ်။ဒီစင်းတွေကိုကုမ္ပဏီတွေကအတိအကျစင်းရှင်းဖို့စစ်ကောင်စီဘက်ကနေပြီးတော့လူလာနေတာပါ။ကုမ္ပဏီတချို့ဟာပို့ကုန်ဝင်ငွေအလုံးပြန်မရသေးတဲ့အတွက်မြန်မာအာဏာပိုင်တွေဘက်ကအတင်းကျပ်စီးရင်ရှင်းခိုင်းမယ်ဆိုရင်တော့နိုင်ငံသားငွေကိုပြင်ပကနေပြီးအစားထိုးပြီးတော့ဝယ်ယူရမှာဖြစ်ပါတယ်။ဒါကြောင့်မလို့လေအမေရိကန်ဒေါ်လာဈေးကဈေးကွက်မှာပြန်ပြီးတော့တက်သွားနိုင်တဲ့အခြေအနေပါရှိပါတယ်။
ဘုလို့ကတကယ်လို့တာကြီးကိုဒီလိကျတယ်လို့ဒေါ်လာလေးပြန်ပါတယ်။ဒါတော့အများအဲ့လိုမျိုးလေ တကယ်တမ်းမရှိမြေလုပ်တယ်ဆိုရင်လုပ်ရမယ်ဆိုရင်တော့သူကလည်းကော်မတီပိသိမ်းတာအကြောင်းမဟုတ်ဘူးလူကြီးလိုက်မှဆိုပြီးတော့သူရောက်အောင်ဒီဒေါ်လာပြန်ပြီးတော့ဒီဘက်ကိုပြန်ရောက်အောင်ပြန်ထည့်ပါပဲ US ထည့်ရမယ် US ဒေါ်လာထည့်မယ်ဆိုရင် US အရွယ်ချားရင်ရှားပါမယ်လိုက်ဝယ်ပါလို့ပါဈေးတက်နိုင်တာလို့ဒါမျိုးဖြစ်လာနိုင်တာပေါ့
ဒီကိစ္စနဲ့ပတ်သက်လို့ဘူပိုင်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဌာနကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ကုမ္ပဏီတွေအနေနဲ့ပုဂ္ဂိုလ်ကရထားတဲ့နိုင်ငံခြားငွေကိုပြည်တွင်းကပုဂ္ဂလိကဘဏ်တွေမှာသတ်မှတ်ထားတဲ့ကျပ်ငွေလဲနှုန်းအတိုင်းပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ဒီလိုလဲတာမှာပြန်ပကျပ်ငွေပေါက်ဈေးထက်နည်းနေပြီးတော့ပြီးခဲ့တဲ့လပိုင်းကဒေါ်လာကိုကျပ်200နီးပါးလောက်နင်းလာခဲ့တဲ့အကြောင်းလဲလုပ်ငန်းရှင်တွေကပြောပါတယ်။
ဒီလိုမျိုးအဓိကတော့ကျွန်တော်ကဒီပုံပုံပို့ပြီးတော့ဘဝကြီးပြန်ရှင်းရမယ်ရှင်းရမယ်ရှိတယ်။ဒီလိုတော့တတ်မယ်ရှိတယ်။ဒီလိုပုံနေရတဲ့ဒါဘဝကြီးမတွဲမဲ့နဲ့ဒီသွားပါပဲ။စင်ကူလို့ပါလို့ခံပြီးတစ်ဆင့်ခံနေတဲ့လူကြတော့ပြန်ရေးတွဲလို့ပြန်ရတာမျိုးဖြစ်နေတယ်။အခုမှပြတဲ့ရတော့လူတွေရောဒီလိုကလောရတာဖြစ်တာ။သူစင်ကူလို့ပါလို့ဆိုတဲ့အရင်ကတော့မေးလဲရတယ်ဒီလိုလေရေဖို့ဒီလိုတော့ဒီလိုလောရတာလည်းဒီခက
်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းပြောသွားတာပါ။ပုဂ္ဂိုလ်ငွေစီးရင်မရှင်းရသေးပဲကြံနေတဲ့ကုမ္ပဏီ663ခုကင်ထားတဲ့ဝင်ငွေပမာဏကအမေရိကန်ဒေါ်လာ986တန်းကျော်ရှိတယ်လို့ဘူဘန်ကထုတ်ပြန်ပါတယ်။ပုဂ္ဂိုလ်ရဝင်ငွေကိုသတ်မှတ်ကာလတစ်ခုအတွင်းမှာဘဏ်ကဖြတ်တဲ့ဈေးတိုင်းမဖြစ်မနေရောင်းချရတာတွင်းကုန်လုပ်ငန်းရှင်တွေဘက်ကလည်းဒေါ်လာငွေကိုဝယ်ပြီးတဲ့အခါမှာတခြားငွေစီးရင်တစ်ခုကိုလွှဲပြောင်းရောင်းချခွင့်မရှိတာဒီလိုအကန့်အသတ်တွေကြောင့်ဈေးကွက်ရဲ့အခြေအနေနဲ့ကန့်ညင်မှုမရှိတဲ့ကြောင်းလဲလုပ်ငန်းရှင်တွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ။
ဒါကတော့ပို့ကုံရဝင်ငွေစင်းကိုတင်ပြပေးဖို့ကုမ္ပဏီ600ကျော်ရဲ့စီးရင်ဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့သတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းတောင်ပိုင်းဘက်ကတိုက်ပွဲသတင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွယ်ဝဲကျေးရွာမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာမနေ့တုန်းကတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့မှလည်းအဲ့ဒီနေရာမှာတိုက်ပွဲထပ်ဖြစ်တယ်လို့ဖဲခုံ PDF ကပြောပါတယ်။လက်နက်ကြီးကြီးတွေကရွာထဲထိကျရောက်လာလို့တရွာလုံးနှီးပါထွက်ပြေးတင်းချောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။နိုဝင်ဘာ3ရက်ဒီကနေ့မနေ့7日ခွဲလောက်ဖဲခုံလွယ်ဝဲရွာမှာတိုက်ပွဲဖြစ်ခဲ့တာလို့ဖဲခုံ PDF ပြောခွင့်ရသူက VOA ကိုပြောပါတယ်။နွေမာနေ့ရက်မနေ့ကလည်းဖဲခုံမြို့နယ်ခေါင်းဤကျေးရွာအုပ်စုလွယ်ဝဲကျေးရွာဖက်ကိုစစ်ကောင်စီကအင်အားအများအပြားစစ်ကြောင်းထိုးလာတာကြောင့်ညနေ3နာရီလောက်မှာဒေသခံကာကွယ်ရေးတပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လည်းဆိုပါတယ်။မနေ့ကအပြန်အလှန်ပစ်ခတ်မှုအတွင်မှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့ဖက်က၄ဦးထိခိုက်ဒဏ်ရာရရှိပြီးစစ်ကောင်စီဖက်ကကြဆုံထိခိုက်မှုတချို့ရှိတယ်လို့လည်းပြောပါတယ်။မနေ့ကတိုက်ပွဲအတွင်းစစ်ကောင်စီကလူနေအိမ်ဖက်ကိုလက်နက်ကြီးနဲ့ပစ်ခတ်လာလို့တရွာလုံးထွက်ပြေးနေကြရတယ်လို့လွယ်ဝဲရွာခံသူက VOA ကိုပြောပါတယ်
။ဒီကောင်ကထွက်ပြေးနေရတဲ့လက်နက်ကြီးနဲ့ကြားနေပြီးတချို့ကလက်နက်ကြီးနဲ့ပြေးနေတဲ့လူတွေရှိတယ်။အဲဖွားရီကတော့ဆုံးသွားတော့သူလက်နက်ကြီးရဲ့အပြေးကိုကြားလာတယ်။အဲကဲပြီးတော့လုံးပြေးရတယ်ဗျ။တချို့ဖွားရီကြံခဲ့တယ်လို့ဒီရောက်တဲ့မှာကုန်ကြောင်းပါ
မပြေးနိုင်တဲ့အသက်ကြီးပိုင်းအဖိုးအဖွား10ဦးလောက်ရွာထဲမှာကျန်နေခဲ့တယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်။လက်နက်ကြီးကြောင့်နေအိမ်ပျက်စီးမှုရှိတယ်လို့ဒီကနေ့မနက်7နာရီလောက်မှာတော့စစ်ကောင်စီကနေအိမ်တချို့ကိုမီးရှို့ဖျက်ဆီးနေတယ်လို့မျက်မြင်လွှဲပွဲရွာခံက VOA ကိုပြောပါတယ
်။စစ်ကောင်စီကနေအိမ်ကိုရှို့ဖျက်ဆီးနေတယ်။အဲဒီတော့ရေးစီးနေတာတွေ့နေရတယ်ဒီကမင်းတို့ကတော့ထိတ်မုန်နေကြတယ်။စစ်ကောင်စီကကျွန်တော်အိမ်မှာလောက်ဘုံမလို့သူချူတာတွေ့ရတယ်ဗျ။
ဖဲခုံပြည်တဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့စစ်ကောင်စီကမီရှိုးတဲ့နေရာကိုချီတက်ဖို့ကြိုးစားနေတယ်လို့အခုလိုပြောပါတယ်
။ဘုံပြည်တော့ကျွန်တော်ရှိရတဲ့အရထားတာရှိတယ်ကြာမလေးကကျွန်တော်တိုက်တဲ့အချိန်တော့ဒီကောင်တွေပြစ်လို့လဲသွားတာတွေလူငယ်ရလို့တော့အနေရောရှိတယ်ကြာ။ဒီနေ့ကတော့အခုကပြည်နေတယ်ကြာ။ရပေါ်ရောက်ဘူးစစ်ကောင်စီကမီးတွေရှို့နေတယ်။မလေးကဖြစ်နေတာအပြင်မှာဖြစ်နေရဗျာ။အခုကစစ်ကောင်စီကဓာရီဆက်ရှို့နေတယ်။ဓာရီကိုကျွန်တော်ကဒီကြီးတွေမီးရှို့တဲ့နေရာကိုကျွန်တော်ကဖက်ချီဆန်ကိုကြိုးစားနေတယ်ကြာ။
စစ်ကောင်စီကပြန်ဆုတ်သွားချိန်ညနေ၂နာရီကျော်လောက်မှာတော့မီးလောင်ခဲ့တဲ့အိမ်တွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကတွားရောက်ပြီးတော့မီးငြိမ်းတပ်ပစ်ခဲ့ပြီးနေအိမ်၃လုံးမီးလောင်ပြားကျခဲ့တယ်လို့ဖဲခုံ PDF ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့မှာလည်းဖဲခုံမြို့မှာအခြေစိုက်ထားတဲ့ခမာယ336တပ်ရင်းကမြို့ပေါ်ရပ်ကွက်အတွင်းလက်နက်ကြီးနဲ့ပစ်ခတ်လို့နေအိမ်တချို့ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။အော်တိုဘာ26ရက်နေ့တုန်းကလည်းဖဲခုံမြို့အတွင်းမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုရှိပဲစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်အရက်သားပြည်သူ၃ဦးကြီးထိမှန်ဒဏ်ရာရခဲ့တယ်လို့ဖဲခုံ PDF က VOA ကိုပြောထားပါတယ်။အော်တိုဘာ29ရက်မနက်ပိုင်း3နာရီလောက်မှာလဲစစ်ကောင်စီကလက်နက်ကြီးနဲ့လူနေအိမ်တွေဖက်ကိုပစ်မှတ်ထားပစ်ခတ်ခဲ့တာကြောင့်ရွှေပြည်အေးရွာကတဲ့ရွာကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာပြေးလို့ရာကိုထွက်ပြေးနေရတာပါ။ဒါကြောင့်လဲဖဲခုံအပါဝင်ကရားပြည်နယ်အတွင်းမြို့နယ်အတော်များများမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာတိမ်းရှောင်နေရတဲ့အရသာစစ်ပြေးဒုက္ခတွေလည်းတိုးများနေပါတယ်။ ဖဲခုံတိုက်ပွဲနဲ့နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်ကြေညာတော့မရှိသေးပါဘူး။
ရှမ်းတောင်ပိုင်းဖဲခုံဘက်ကတိုက်ပွဲသတင်းနှမ်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာကိုဗစ်စီကံကန့်သတ်မှုတွေရှိနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။ KIO ဌာနချုပ်လိုင်စာမျိုးမှာတော့ COVID-19 ပိုကူးစက်ခံရသူက100ကျော်အထိပြန်ပြီးတော့မြင့်တက်လာနေပါတယ်။ဒါကြောင့်မို့လို့ဒီနေ့ကနေစပြီးတော့လိုင်စာဒေတာတစ်ခုလုံးကို lockdown လို့ခေါ်တဲ့အသွာလာကန့်သတ်တာတွေချမှတ်လိုက်ပါတယ်။လောလောဆယ်မှာတော့ KIO ထိန်းချုပ်ထားတဲ့ဒေတာလိုင်စာနဲ့မိုင်းကြဲရဲဘက်မှာပိုးတွေ့တဲ့လူနာတွေကရုတ်တရက်များပြားလာနေပါတယ်။ဒါကြောင့်နေရာထိုင်ခင်းနဲ့အစားအသောက်တွေလည်းအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကလာတဲ့ KIO ဒေတာက COVID-19 ကူးစက်မှုအခြေအနေကိုစော်ဝင်းလိုင်ပြောပြပေးပါရှင်။
ကချင်လက်နက်ကိုင်အဖွဲ့ KIO ဌာနချုပ်လိုင်စာမျိုးမှာ COVID-19 ကူးစက်မှုဟာအော်တိုဘားလကုန်ပိုင်းကစတင်ပြီးပြန်လည်မြင့်တက်လာနေတာပါဒီလိုမြင့်တက်လာနေတဲ့အခြေအနေကြောင့်လိုင်စာဒေသတစ်ခုလုံးကိုအသွာအလာကန့်သတ်ပိတ်ဆို့လိုက်တယ်လို့ KIO COVID-19 ရောဂါတားဆီးနေနေရေးကော်မတီအတွင်းရမှုဗိုလ်မှူးကြီးဟိန်းဝမ်က VOE ကိုပြောပါတယ
်ဖြစ်တဲ့အော်တိုဘားမစက်ပေါ်တုံးစက်တုံးစက်တီတီတော့ဒီမှာတယောက်ပလေတွေ့လာတယ်အဲ့လိုဆိုတော့ကျွန်တော်တို့ကစက်ကတစ်ခုလုံးကို screening လုပ်ဖို့အစီအစဉ်နဲ့အဲ DNA မှာကျွန်တော်ကဖားလိုက်တယ်ဖားလိုက်တဲ့အခါမှာတော့အဲ DNA မှာဆိုရင်အယောက်20ကျော်တွေ့တယ်နေရက်နဲ့ဆိုရင်အယောက်30ကျော်တွေ့တယ်ဒီနေ့ဆိုလို့ရှိရင်တော့100ကျော်သားကြီးအဲ့လိုအချိန်နဲ့ရောက်နေတယ်ကိုဒီနေ့သုံးရက်နေ့ကစပြီးအဲလက်စားတစ်ခုလုံးလက်စားဝန်ချင်တစ်ခုလုံးကိုကျွန်တော်ကလော့ကောင်းချမှတ်လိုက်တယ်
။လိုင်စာဒေတာကိုလော့ကောင်းချမှတ်တာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လဆန်းကလည်းလိုင်စာမျိုးကိုဝင်ရောက်လာသူတချို့မှာကိုဗစ်ပိုးတွေ့ရှိတာကြောင့်ပထမဆုံးချမှတ်ခဲ့မှုပါတယ်။လောလောဆယ်မှာတော့ပိုးတွေ့ရှိထားသူတွေကနာရရှိယောဂါရှိသူနဲ့အသက်ကြီးသူတွေကိုကိုဗစ်ကူးစက်ရေးဆောင်မှာလက်ခံကူးစက်ပေးနေပါတယ်။အသက်ငယ်သူတွေကိုတော့သူတို့နေထိုင်ရာရပ်ကွက်ကတင့်လျော်တဲ့နေရာတွေမှာဆုထားပြီးကူးစက်ပေးနေပါတယ်။KIO ထိန်းချုပ်ဟာတရုတ်မြန်မာနယ်စပ်ကမန်ဂျာယန်နဲ့အင်ဂျန်ယန်မြို့နယ်ကအင်ကွမ်လာကျေးရွာကအခြေအနေကိုလည်းဗိုလ်မှူးကြီးဟိန်းဝမ်ကအခုလိုဆက်ပြောပါတယ
်။မန်ဂျာယန်ဖြစ်မှာဆိုလို့ရှိရင် KSK နဲ့ရှိတာဖေးသူရင်းနဲ့အဲရှိတာကဆိုချင်းရင်းနဲ့ရှိတာအဲ့မှာတော့ရှိတော့ပြည်တယ်အဆမဆိုသူတို့600ကျော်ရှိတယ်။ခိုတက်တူရင်လည်း900ဝန်းကျင်လောက်ရှိနေတယ်။တမဟာကျေးဒီဂျန်ယန်မြို့နယ်ဒီဘက်မှာတော့ဒီ400ကျော်ကိုပြန်ရှိတယ်ရှိတော့ခုတော့နည်းနည်းပြန်ပြီးတော့ရော့ချလာပြီးသူတို့ကပြောက်ကိနာတော်များတယ်ဆိုတော့ဘယ်လိုလဲဆိုရင်အဲ့လိုတော့ကျော်တော့အတရားရှိတယ်တကယ်ကောင်းဖို့ဖြစ်နိုင်ပါမလားဆိုပြီးတော့ဒီတိုင်းမဲ့သူတို့ကကျော်တော့တက်တက်လာပြီးလို့ပြောကြတယ်ခုတော့ရော့တော့ရော့လာပြီ
းလက်ရှိအခြေအနေကိုတော့အင်ကွန်လာကျေးရွာနဲ့အဆက်အသွယ်ရှိတဲ့ကက်သလစ်ဘာသာဖုံတော်ကြီးတစ်ပါးကအခုလိုမိန့်ကြားပါတယ
်ဒီတော့400လောက်ခုအဲ့လိုရောပြောက်သွားပြီးခုက20လောက်ပဲတန်တော့တယ်ခုအပ်ပြီးတော့ပြည်
အင်ဂျန်ယာမြို့နယ်ကအင်ကွန်လာကျေးရွာကတော့အော်တိုဘာလ23ရက်နေ့ကစတင်ဖြစ်ပွားပြီးအထက်တန်းကျောင်းဘော်ရာဆောင်ကကျောင်းသား400ကျော်မှပိုးတွေ့ခဲ့တာပါ KIO ထိန်းချုပ်ရနယ်မြေလိုင်စာနဲ့မန်ဂျာယာမှာပိုးတွေ့လူနာများလာတာကြောင့်သူတို့ကိုတီးခြားထားဖို့နေရာအစားအသောက်လိုအပ်ချက်ရှိလာတယ်လို့ KIO ကိုဗစ်ရောဂါတားဆီးနေနေရေးကော်မတီအတွင်းရမှုဘုံမူကြီးဟိန်းဝမ်ကပြောပါတယ်အ
ထူးကလူနာကရုပ်ကြီးရဲ့ညာနဲ့ချီများလာတယ်ဆိုတော့တို့နေတဲ့အဆောင်တွေတော့ပြီးဒီကိုပြင်းတဲ့အိရာတွေအဲ့ဒါတွေတော့အရေးကြီးလို့နေတယ်တော့ပြီးအစားတော့ပဲမလဲအစားဆိုတော့နည်းနည်းအဲ့ဒါအခက်ခဲဆိုတော့ကိုယ်လေးရစီတော့အဆင်ပြေသွားမယ်နေအဲ့ဒါတွေရှိတယ်တော့ပြီးတော့ဝန်ထမ်းတွေဒီမှာပါဝင်ပူညီမဲ့ဝလန်တီယာတွေအများကြီးလိုအပ်နေအဲ့လိုမျိုးအခက်ခဲတွေတော်တော်များပါတယ်ခင်ဗ
ျမိုင်းချန်ရံမြို့နယ်မှာအခုလဲလော့ကဒေါင်းချထားရပါတယ်မန်ဂျန်ယံမြို့မှာဇူလိုင်လတွေကကိုဗစ် -19 ကူးစက်သူလူနာ 4,500 လောက်ရှိခဲ့ပြီးအသွာလာကန့်သတ်တာလော့ကဒေါင်းချတာတွေဆောင်ရွက်ခဲ့ပါတယ်။ဩဂုလကုန်ပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်ရှိတာကြောင့်စက်တင်ဘာလ1ရက်နေ့မှာအသွာလာကန့်သတ်တာကိုဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ။
KIO ထိန်းချုပ်နယ်မြေဘက်မှာဒီ COVID-19 ကူးစက်ခံရတဲ့အခြေအနေတွေကြောင်းကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥရုယာတီဆိုင်ရာကုလထိပ်သီးညီလာခံမှာမြန်မာအနေနဲ့ဘာတွေဆွေးနွေးဖို့ရှိသလဲဆိုတဲ့အကြောင်းကိုတင်ပြပေးကြပါတယ်အခုဒီ Glasgow မှာကျင်းပနေတဲ့ဥရုယာတီဆိုင်ရာကုလသမဂ္ဂထိပ်သီးညီလာခံမှာတော့မြန်မာနိုင်ငံအနေနဲ့လိုက်နာဖို့ကတိကဝတ်တွေကိုကြိုတင်ဆွေးနွေးမှုတွေရှိထားပြီးသားဖြစ်တယ်လို့သိရပါတယ်။အစည်းအဝေးအတွက်မြန်မာစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အပြိုင်အဆင်ခံစာတွေတင်ခဲ့ပါတယ်။ စီရင်ခံစာတင်ခဲ့တဲ့အထဲမှာတော့စစ်ကောင်စီရဲ့အစီရင်ခံစာကိုအစည်းအဝေးကလက်ခံထားပါတယ်။အောက်တိုဘာလ31ရက်နေ့ကနေစပြီးတော့အခုနိုဝင်ဘာလ12ရက်နေ့အထိ UK ကနေပြီးတော့လက်ခံကျင်းပပေးနေတဲ့ COP26 လို့ခေါ်တဲ့ဒီထိပ်သီးပွဲမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့အခြေအနေတွေအကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဟုတ်ကဲ့ဒီထိပ်သီးပွဲတက်ဖို့ရောက်နေတဲ့ပတ်ဝန်းကျင်ထိပ်သီးဆိုင်ရာကျွမ်းကျင်သူစိန်လန်းမိမိအဖွဲ့ကအကြီးတန်းကျန်ပေဦးဝင်းမျိုးသူကမြန်မာနိုင်ငံဘက်ကအခြေအနေကိုအခုလိုဆက်ရှင်းပြပါတယ
်မြန်မာနိုင်ငံကအကြီးကတက်ဆိုင်တာကတော့ဒီကျွန်တော်တို့ NDC လို့ခေါ်တဲ့ report ကြီးပေါ့ဗျာဒုဗတ်ရာသူတို့ပြောင်းလဲမှုပေါ်မှာနိုင်ငံလိုက်တာဝန်ယူမဲ့လို့အစီအစဉ်တွေကိုရေးဆွဲနေရမှာကျွန်တော်လဲစိတ်ပိုင်းတစ်ခုအနေနဲ့ပါခဲ့တာဒီကဒုဗတ်ကတော့ဒီပတော်တွေပျက်စီးပြုံးတီးတာကိုထိန်းသိမ်းတဲ့ပိုင်းတာရထားချက်တွေမှာလဲ2030မှာလဲ zero deforestation လို့ခေါ်တဲ့ပတော်ပြုံးနှီးမှုကိုလုံးဝ short ချသွားမယ်လို့ဒီလိုမျိုးရထားကြည့်ဆိုဆယ်နှစ်ပဲကြာတော့တာပေါ့ဗျာမြန်မာနိုင်ငံကတတော်ပြုံးတီးမှုမှာကမ္ဘာမှာအခု2021ပေါ့ဗျာဒီနိုင်ငံကြီးအခြေအနေမပြောင်းလဲခင်မှာတော့မှအမြင့်ဆုံးဖြစ်နေရယ်အခုလိုမျိုးနိုင်ငံကြီးပြောင်းလဲဖြစ်သွားတဲ့အချိန်မှာဆိုရင်လူတွေစီးပွားရေးကျသွားရင်သဘောတန်ဇတ်ပုံမှာပဲမိခိုနေရတဲ့ခါကျတော့ဒီတတော်ပြုံးတီးမှုဟာပုံမြန်လာမယ်လို့ကျွန်တော်ယူဆစရာရှိတာဖြစ်တဲ့အတွက်တစ်ဖက်မှာတတော်ပြုံးတီးမှုကိုရှော့ချမယ်ပြောနေတဲ့အချိန်မှာလက်တွေ့မှာလိုက်လို့ကိုခဲ့တဲ့အပူချင်းကြီးစိုးွားတဲ့အနေထားတွေဖြစ်လာနိုင်တယ်ဗော
။ NUG တရားစာသားနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာဒုခောင်ကတော့မြန်မာစစ်ကောင်စီတက်ခွင့်မရဖို့အရင်အစဉ်ကစားစတင်ကတည်းကကြိုးပမ်းခဲ့ပေမဲ့ခက်ခဲခဲ့ပုံကိုအခုလိုရှင်းပြပါတယ
်။ COP26 ကကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကတော့တတ်နိုင်ဆုံးတော့ကျွန်တော်တို့ credential issue ဗောနော်ကြိုးစားထားတာရှိတယ်။ဒါပေမဲ့အဲ့ COP26 ရဲ့လုံထုံးလုံးလေးအရာဗောနော်အဲနိုင်ငံရေးနဲ့ဆိုင်တဲ့ပွဲမဟုတ်တဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်မှသူက focus person သူတို့ရှိရတယ်လေအဲ့ဒီ focus person က non CDM ဖြစ်တဲ့ခါကျတော့သူတို့ရဲ့ system မှာကအဲ့ဒီ focus person ကနေပေးပို့တဲ့စာကိုပဲလက်ခံတဲ့အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကတော့စူးစမ်းပေမဲ့လို့အခက်အခဲလေးတော့ကျွန်တော်ရှိသွားတာပေါ့နော်ဒါပေမဲ့အဖက်ဖက်ကနေအားလုံးကတော့ခလုံးဝိုင်းပြီးတော့စူးစမ်းပေးကြပါတယ်ကျွန်တော် CSO တွေနောက်ပြီးတော့နိုင်ငံတကာအဲရောက်တဲ့မြန်မာပြည်တည်ထန့်ဒီနိုင်ငံသားရေးဝန်ကြီးဌာနကနေခန့်လာတဲ့ကျွန်တော်စုဖိတ်လေးပြေစူးစမ်းလုပ်ဆောင်ထားတာလည်းရှိတာပေါ့နော်ကျွန်တော်တမဒကြီးပေါ့အရာကြီးတမဒအနေနဲ့ဒီ statement ထုတ်တဲ့သဘောမျိုးတော့ကျွန်တော်စူးစမ်းထားရှိပါတယ
်အဲဒီကြောင့်အသေးစိတ်အပြိုင်အစီကံစာတွေဖြစ်တဲ့ခဲ့ပုံကိုလည်း NUT ပတ်ဝန်းကျင်ဝန်ကြီးရဲ့အမည်မဖော်လို့သူဤပညာအချံပေးကအခုလို့ဆက်ရှင်ပြပါတယ
် UN Advocacy ရဲ့ system မှာ NDC လို့ခေါ်တဲ့ကျွန်တော်တို့nationally determined contribution ဆိုတာမှာနိုင်ငံရနေကိုရီပါလေးလုပ်မယ်ဆိုတော့ commitment ကြီးထားတဲ့ document လိုမျိုးကျွန်တော်တင်ရတယ်ဒါ climate change မှာလीကျွန်တော်တို့ကတော့လက်ဦးမှုယူပြီးပြန်လိုက်တယ်သူကျွန်တော်တို့ရပြန်ထားတဲ့ဟာကို website မှာတင်မပေးဘဲနဲ့စက္ကစပြန်လာတဲ့ဟာကိုပဲ website မှာတင်ပေးထားတယ်ဒါကြောင့်လဲဆိုတော့သူတို့ရဲ့ဒီအရင်ခံထားတဲ့ focus person ကပြန်လာကလွဲရင်ဘယ်သူလာတင်တယ်သူကလည်းမခံဘူးအခြေရေကစာတွေကတစ်ဖက်သေးလို့တူတယ်ပေါ့နော်။ဒါဒီကွာသွားတယ်လဲဆိုရင်ပထမကနဥ္စာမျက်နှာတွေဖြစ်တဲ့ရောစင်တို့ဘာတို့ညာတို့ကွာသွားတယ်ပေါ့။ဟုတ်နောက်ဒုတိယပိုင်းကစတော့တချို့အစိတ်ပိုင်းလေးတွေကမထည့်ဘူးပေါ့နော်။အဲ့လိုမျိုးပြင်ဆင်ချက်လေးတွေနည်းနည်းပါးပါးရှိတယ်ဆိုတော့သိရတယ
်။ဒီနေရာမှာစစ်ကောင်စီကိုယ်စားလှယ်အနေနဲ့ဒီထိပ်သီးစည်းဝေးကိုတက်ဖို့အဖိတ်ခံခဲ့ရပြီးမှနောက်ဆုံးတက်ဖို့အခွင့်အလမ်းနည်းလေပုံကိုလည်းUK ဆိုင်ရာ NUG ကိုယ်စားလှယ်ကိုမမောင်စောကအခုလိုရှင်းပြပါတယ
်ကျွန်တော်တို့သိရတဲ့လောက်ကတော့အဲ့ခံကြိုးစားရေးကမြန်မာဒီစက္ကစကိုယ်စားလှယ်တွေကိုကလပ်ကူမှာလာရောက်တဲခုဖို့အတွက်ဟိုတယ်ဈေးရိတ်တွေဘာတွေထုတ်ပေးဖို့ဆိုပြီးတော့သူတို့စာပို့တယ်အဲ့တော့ကျွန်တော်သိတဲ့လောက်ကတော့စက္ကပ္ပစဘယ်ကိုယ်စားလှယ်9ယောက်ကကလပ်ကူတီးရောက်လာတယ်ဟိုတယ်ဘယ်မှာတဲပြီးတော့ registration သွားလုပ်တယ် registration သွားလုပ်တော့registration မှာ cancer ဖြစ်နေပြီ cancer ဖြစ်နေတော့သူတို့ registration လုပ်လို့မရဘူးပေါ့နော်အဲ့တော့ခြုံပြီးတော့ပြောရရင်တော့တက်လို့မရဘူးဗျာတက်ခွင့်မရခဲ့ဘူးလို့ကျွန်တော်တို့အဲ့ဒါသိရပါတ
ယ်ဒါပေမဲ့ဒီ COP26 ထိပ်သီးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ခွင့်ရမရကို VOA အနေနဲ့သိကြတည်ပြနိုင်ခြင်းတော့မရှိသေးပါဘူးအချိန်ထဲမှာစစ်ကောင်စီပြောင်းဝေးရတဲ့စစ်ကောင်စီတန်တမာအရာရှိကြီးတွေကို VOA အနေနဲ့မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုခြင်းမရှိခဲ့သေးပါဘူးခင်ဗျ
ဥရုယာတီကုလညီလာခံနဲ့ဆိုင်တဲ့အခြေအနေကိုကိုဝင်းမင်းပြပြပေးခဲ့တာပါရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ3ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Flight Meter 31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုအရင်ဆုံးတော့ချင်းပြည်နယ်ကံကောဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတင်ဆက်ပေးချင်ပါတယ်။ချင်းပြည်နယ်ကလေးကံကောလမ်းမိုက်မှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်နေပါတယ်။ဒီတိုက်ပွဲကြားမှာတော့အရက်သားထိခိုက်သေဆုံးမှုရှိတယ်လို့သိရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်။ကလေးကံကောလမ်းပိုင်းမှာဒေသခံ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ရမှာစစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်ဒေသခံကျေးရွာသားတွေတေဆုံးခဲ့တာရှိတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ2ရက်နေ့ကကလေးမြို့ကနေထွက်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်တေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်ဒီနေ့နိုဝင်ဘာ3ရက်မှာတော့ကလင်းမြို့တောင်ပိုင်းနဲ့ဂံကောမြို့အထွက်ကြားကစီတာနတ်ချောင်းနတ်မြောင်းချောင်းကွာစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိခဲ့တယ်လို့နတ်ချောင်းရွာဒေသခံတူကအခုလိုပြောပါတယ
်။ရွာထဲမှာနေနေပြီးဟိုလက်နက်ကြီးနဲ့ပြည်လို့ပြစ်လို့မှန်နေပြီ။အဲ့ဒါက၃ယောက်မိုင်းမီလာ၃ယောက်မီလာရဲ၃ယောက်ဒါပြီးတော့ခေါင်းကနှစ်နှစ်ယောက်ခေါင်းက၂ယောက်ဒါပြီးတော့တယောက်ကအမျိုးကျွန်တော်တို့သွားယူတာတဲ့ဒီတွေဝမ်းမတော့မပြီးတော့မြတ်ကိုကြောက်ခဲနေကြတာလေစီလာကတော့ကျွန်တော်ကိုယ်တိုင်သွားမှ crazy စီလာကတော့၃လောင်းအမြဲတမ်းတော့၃လောင်းနဲ့တည်းရပြီး၃လောင်းကတော့အတိုင်းမထားဒီအဲ့ဒီညာကြီးပါလေကျွန်တော်တို့အားလုံးဖြစ်ပြီးနေရကြဒီလမ်းပေါ်မှာရှိတဲ့လူတွေအကုန်လုံးသူပယ်သွားပါလေကြအင်းဒီအားလုံးပေါက်သွားတယ်ဗျ။လမ်းပြီးမှရှိတဲ့များအင်းအများစုအကုန်လုံးပေါက်သွားတယ်။ဆိုင်ကြီးပြင်သွားတယ်။ပြီးတော့ဒီကြောင်နဲ့ဆိုင်ကနေစစ်ပြီးအားလုံးဆောင်းလုံးတော့ပြင်သွားတယ်။ဒါပြီးတော့ဒီနောက်ကဆိုင်ကြီးပြင်ဆိုင်ကြီးဆိုနေဆိုင်ကြီးပြင်နဲ့ပချီဦးကြီးပြင်နဲ့ဒီဖလက်ပြားကြီးပြင်သွားတယ်။အင်းဒီဝါစာအကောင့်ကြီးဆိုနေဘာမှမကြံဘူးအကုန်ကြီးပြောတယ်ဗျ။အကုန်လုံးဖုံးတိုင်ကြီးဆိုရင်တစ်ဆိုင်မှမကြံတော့ဘူးနဲ့မချောင်းမှရှိတဲ့ဖုံးတိုင်ကြီးဆိုအကုန်လုံးရိုက်ခွဲ
စစ်ကောင်စီတပ်တွေဟာနှချောင်းကျေးရွာသားတချို့ကိုဖမ်းဆီးခေါ်ဆောင်သွားတာရှိပြီးတော့လက်ရှိအချိန်မှာတော့ဂံကောဘက်ကအထွက်အောင်ချမ်းသာရွာမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်လာပြီးကလေးမြို့တောင်ပိုင်းကကျေးရွာတွေမှာထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်မော်တော်ယာဉ်တွေဖြတ်တန်းမသွားလာဖို့နဲ့တိုက်ပွဲဖြစ်ပွားရင်ဘေးကင်းရာတိမ်းရှောင်ဖို့အပြင်ကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်။ကလေးကံကောလန်တိုက်ပွဲတွေနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးခင်ဗျာ
ချင်းပြည်နယ်ကံကောဒီကလေးလမ်းမိုက်မှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဗိုလ်တော်ဖူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားခံတာမတိုင်ခင်မှာတော့အရင်ဆုံးလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကမ္ဘာကယောဂါ COVID-19 ဟာမြန်မာနိုင်ငံကိုစရုပ်ထားလိုက်အနေနဲ့ဝင်လာဦးမယ်ဆိုရင်ကာဝယ်ဆေးမထိုးရသေးတဲ့သူတွေမှာပိုးပြီးတော့ထိခိုက်ခံရနိုင်ပါတယ်။ပိုးမကူးဆက်ကြရအောင် COVID-19 တားဆီးနိုင်ရေးနည်းလမ်းတွေအပြင်လိုက်နာရမယ့်အပြင် COVID ကာဝယ်ဆေးတမျိုးမျိုးကိုလည်းထိုးထားဖို့လိုပါတယ်။ဒီအကြောင်းလူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါတယ်။
မနက်ကမှာကိုဗစ်ကာဝယ်ဆေးထိုးနှံပေးတဲ့သူတွေရှိပေမဲ့တပီလုံးတိုင်းကနေနဲ့ကြည့်မယ်ဆိုရင်တော့ထိုးနှံပေးတဲ့သူတွေအတွက်ဟာနေပါနေသေးတာပါနောက်ထပ်ကိုဗစ်ကူးစက်မှုလိုင်းကြိုတင်လာမယ်ဆိုရင်ကာဝယ်ဆေးမထိုးနှံရသေးတဲ့သူတွေဟာကိုဗစ်ကူးစက်မှုတန်ကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တယ်လို့အထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကာဝယ်ဆေးထိုးပြီးတဲ့သူတွေလည်းတော်တော်များများတော့ရှိကြပြီပေါ့နော်ဒါပေမဲ့ဒီပြည်သူပြည်လူလူပြည်လုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူဦးရေအနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်အဲ့တော့ဆရာတို့ဒါဆိုရင်ကိုဗစ်ရောဂါပဲသူတွေထပ်ပြီးဖြစ်နိုင်ကြလေပေါ့။ဘာလို့ဆိုစရုပ်ထလိုင်းအကယ်၍များဖြစ်ပွားလာခဲ့ရင်ဖြစ်ပွားမှုနှုန်းပြန်မြင့်လာရင်ဘယ်သူတွေဖြစ်မှာလဲဆိုတော့နံပါတ်1ကတော့ကာကွယ်ဆေးမထိုးရသေးတဲ့လူတွေ။နံပါတ်2ကိုဗစ် -19 ရောဂါတတိယလိုင်းမှာမခံစားသေးရတဲ့လူတွေအဓိကဖြစ်မှာ
COVID yoga ဖြစ်ပေါ်ပြီးတဲ့သူတွေမှာယောဂကုသရနဲ့ကိုယ်ခံစနစ်ဖွံ့ဖြိုးလာတဲ့ဆိုပေမဲ့ယောဂကုသရကနေဖြစ်ပေါ်လာတဲ့ကိုယ်ခံစနစ်ဟာအချိန်အဖြစ်6လပတ်ဝန်းကျင်သာအဆန်ရှိနိုင်တယ်လို့ပညာရှင်တွေကသုံးသပ်ထားကြတာပါ COVID ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာယောဂကုသခံရတဲ့သူတွေဟာအချိန်အဖြစ်6လကျော်ကြာမြင့်လာပြီဖြစ်တာကြောင့်နောက်ထပ် COVID ကုသမှုလိုင်းကိုကြုံတွေ့လာမယ်ဆိုရင်လုံလောက်တဲ့ယောဂကုသမှုကိုယ်ခံစနစ်ကျန်ရှိနိုင်မှာမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ်အဲ့
တော့ပထမချိန်နဲ့ဒုတိယလိုင်းမှာဆရာတို့ဒီ COVID-19 ယောဂဖြစ်ပွားတဲ့သူတွေရှိပေမဲ့လည်းသူတို့ရဲ့ကာကွယ်တဲ့ဓာတ်က6လလောက်ထိပဲခံမယ်လို့မှန်းဆထားကြတယ်။ဒါကြောင့်မလို့ဒုတိယလိုင်းမှာဖြစ်ပွားပြီးတဲ့လူတွေကကာကွယ်ဆေးများမထိုးထားခဲ့ရင်သူတို့ဒီသရုပ်ထလိုင်းနောက်ထပ်2လ3လအတွင်းမှာလည်းကိုဗစ်ယောဂ19ယောဂဖြစ်ပွားလာပြီဆိုကူးစက်နိုင်မှုတဲ့အထဲမှာသူတို့ပါတယ်ပေါ့နော်။အဲ့တော့ high risk ထဲမှာပါတဲ့သူတွေကအဲ့လိုလူတွေဖြစ်တယ်
။တတိယလိုင်းမှာကိုဗစ်ဖြစ်ခဲ့တဲ့သူတွေနဲ့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေဟာခန္ဓာကိုယ်ထဲမှာကိုဗစ်ကိုတွန်းလှန်ဖို့ကိုယ်ခံရရှိနေတယ်ဆိုပေမဲ့ကုသတဲ့ယောဂပုပ္ပမာနာနဲ့ကုခံအားစနစ်ကကုရနိုင်တဲ့ပမာဏမမြတ်တာတဲ့အခါယောဂကုသခံရဖို့အခွင့်အရေးရှိနေသေးတာကြောင့်ကိုဗစ်ကာဝေးနည်းလမ်းတွေကိုဆက်လက်လှုပ်ဆောင်နေထိုင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကာကွယ်ဆေးထိုးထားတဲ့သူတွေယောဂဖြစ်တတိယလိုင်းမှာကိုဗစ် -19 ယောဂဖြစ်ပွားပြီးတဲ့သူတွေအနေနဲ့ကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာကိုဗစ် -19 ဗိုင်းရပ်စ်တွေများပြားကိုကိုကဆူဆိုင်မိတယ်ထိတွေ့မိမယ်ဆိုရင်သူတို့မှလည်းကိုဗစ် -19 ယောဂဖြစ်ပွားလဲဖြစ်ပွားနိုင်တယ်သူတို့ကတစ်ဆင့်တခြားသူကိုလည်းပြန်ပြီးတော့ကူးစက်နိုင်ဒါကြောင့်မလို့ဆရာတို့ကဒီကိုဗစ်ကာကွယ်ဆေးထိုးပြီးတာပဲဖြစ်ဖြစ်ကိုဗစ် -19 ယောဂဖြစ်ပွားသူပဲဖြစ်ဖြစ်ဆရာတို့ကာကွယ်တဲ့နည်းတွေကဆက်လက်လိုက်နာဖို့လိုအပ်နေသေးတယ်ဒါမှသာလေဆရာတို့နောက်တစ်ခေါက်ဖြစ်ပွားလာနိုင်တဲ့ဇရုထလိုင်းကိုကာကွယ်ရရမယ်ပေါ့နော
်ယောဂဖြစ်ပွားတာကြောင့်လည်းဖြစ်ဖြစ်ကာကွယ်ဆေးထိုးလိုက်တာကြောင့်လည်းဖြစ်ဖြစ်ယောဂခုခံကာကွယ်တဲ့တက်တွေထက်ပေါ်တဲ့နေရာမှာတုံ့ပြန်မှုတွေဟာလူတူးနဲ့တူအတိအကျတူညီမှုမရှိနိုင်ဘူးလို့သိရပါတယ်ယောဂခုခံကာကွယ်တဲ့တက်တွေလုံလုံလောက်လောက်ရှိမရှိဆိုတာကိုတိုင်တာဖို့မလွယ်ဘူးဒါကြောင့်ဘလို့အခြေအနေမျိုးပါပဲဖြစ်ဖြစ်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုမပြတ်မကွက်လိုက်တာလုံဆောင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဇရုထလိုင်းကိုကာကွယ်ဖို့အတွက်အဓိကကဘာလဲဆိုရင်ကိုယ့်ရဲ့ပတ်လေရုပတ်ဝန်းကျင်ထဲမှာကိုဗစ် -19 ယောဂပိုးတွေမရှိနေစေရေးပေါ့အဲ့တော့ကာကွယ်ဆေးထိုးထားတဲ့လူဒီပိုးကိုတိုက်ထုတ်နိုင်တယ်ဆိုသူ့ရဲ့ခန္ဓာကိုယ်မှာမရှိဘူးကိုဗစ် -19 ယောဂဖြစ်တဲ့ကိုယ်မှာကာကွယ်တဲ့ဓာတ်တွေရှိတယ်ကိုဗစ် -19 ယောဂခန္ဓာကိုယ်ထဲဝင်လာတယ်တိုက်ထုတ်လိုက်တယ်သူ့ခန္ဓာကိုယ်ကနေအပြင်ကိုမထွက်ဘူးဆိုရင်အဝင်းကျင်မှာမရှိနိုင်ဘူးအဲ့တော့ COVID-19 ယောဂါဖြစ်ပွားနေတဲ့သူတောင်မှဒီ N95 mask ကိုအုပ်ထားမယ်ဆိုရင်သူ့ရဲ့ခန္ဓာကိုယ်ကနေပိုးတွေပတ်ဝန်းကျင်ကိုမရောက်နိုင်ဘူးအဲ့တော့ပတ်ဝန်းကျင်မှာ COVID-19 ပိုးမရှိရင်တခြားသူကိုကူးစက်ဖို့ညာကင်တုံးကလည်းအလွန်နှဲသွားမယ်ပေါ့နော်ဒါကြောင့်သရုပ်ထလိုင်းမဖြစ်စေချင်ဘူးဆိုတော့ဓမ္မတက်လောက်ရမှာကတော့ကာကွယ်ဆေးတွေကိုတတ်နိုင်သရွေ့လူများများကိုထိုးနှက်ထားနိုင်ရမယ်။ကာကွယ်ဆေးထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေမိမိခန္ဓာကိုယ်မှာဝင်ရောက်နိုင်တဲ့ COVID-19 ပိုးပတ်ဝန်းကျင်နဲ့တခြားသူတွေကိုမပြန့်နှံ့နိုင်ရေးဆောင်ရွက်နိုင်မယ်ဆိုရင်သရုပ်ထလိုင်းကိုကာကွယ်ပေးတာဖြစ်သွားမယ်ပေါ့နော်။အဲ့တော့ဒီသိပညာလေးတွေရှိပြီးတော့လူတူးချင်းကနေဆက်ပြီးတော့ကာကွယ်ဆေးဒီနန်းတွေကိုဆက်ပြီးနိုင်နာသွားမှသာလျှင်သရုပ်ထလိုင်းကြီးကြုံတွေ့မှုဒီကိုကာကွယ်နိုင်မှာဖြစ်ပါတယ
်။ COVID စရုပ်ထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနိုင်ရသေးတဲ့သူတွေဟာ COVID ကူးစက်မှုတံကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တာကြောင့်ကာကွယ်ဆေးထိုးခြင်းပါဝင် COVID ကာကွယ်အနည်းငယ်တွေကိုမမေ့မလျော့လိုက်တာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တို့တော့
COVID-19 ပိုးမကူရအောင်လို့ COVID တားဆီးရနီးလန်းတွေအပြင်လိုက်နာရမယ့်ဒီ COVID ကာကွယ်ဆေးတမျိုးမျိုးကိုလည်းထိုးထားဖို့လိုတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးကျော်စန်းသားတင်ပြထားတဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။အခုဆယ်စုနှစ်အကုန်2030ပြည်မှာတော့ကမ္ဘာပေါ်မှာတစ်တောပြုံးတိမှုကိုအဆုံးသတ်နိုင်ရေး COP26 လို့ခေါ်တဲ့ကမ္ဘာဥရုယာတီဆိုင်ရာညီလာခံကြီးမှာဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံအတွက်ရောဒါကဖြစ်နိုင်မှာမလား။ကမ္ဘာပေါ်မှာသဘာဝဘေးအန္တရာယ်ဒဏ်ခံရနိုင်ပွဲအရှိဆုံးစီးရင်မှာပါဝင်နေတဲ့မြန်မာနိုင်ငံအတွက်သတိပြုစရာ၊ဆင်ခြင်စရာ၊စိန်ခေါ်စရာတွေကဘာတွေပါလဲ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဦးကျော်စန်းသားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်။
ရှမတော်ဒေဝီတန်းစင်ခင်ဗျာအခုဂလတ်စကိုမှာဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ညီလာခံကြီးကျင်းပနေပါတယ်2030ပြည့်မှာစစ်တော်ပြုံးတိမှုတားဆီးရေးဆိုတာပါတော့ကျွန်တော်စမေးချင်ပါတယ်2030မှာမြန်မာနိုင်ငံစစ်တော်ပြုံးတိမှုရဆိုင်နိုင်မဲ့အလားအလာဘယ်လောက်ရှိသလဲဆိုတာပထမဆုံးပြောပြပါခင်ဗျာ
ကမာကြီးကစစ်တော်ပြုံးတိမှုမှာအဆင့်နံပါတ်3ပဲအရေးအတွင်းနှိမ့်ကြတာလေဒီတော်ရီကြုံပြီးတာမှလည်းကျမတို့ကမာကြီးကမလွတ်ပါအဲ့တော့ဒီကိစ္စတွေကိုကျမပြောချင်တာကတော့က ဘာလို့တတော်မှာဥပဒေရှိပြီးသားဆရာနဲ့နောက်ဘိုးဘိုးရင်ထဲက British လက်ထက်ထင်တာသူတို့အုပ်ချုပ်တဲ့အချိန်အခါတုန်းကပေါ့နော်ဒီကျွန်းတက်တံပိုးကိုတီးတဲ့အခါကျတော့ပညာရှင်တွေခေါ်ပြီးတော့သူတွေတနာလုပ်ခဲ့တယ်ဆရာဒီ30ကြာမှဒါတပတ်လည်းခုတ်မယ်လုံးပဟာလာ5ပေ6ပေရှိတော့မှတို့ခုတ်မယ်အဲအဲ့လိုပေါ့အမြင့်ပါညာလည်းအဲ့လိုတွေတို့တတ်မှတ်ခဲ့ကြဒါကိုရေရှည်ထိမ့်သိမ့်ဖို့သူတို့ကတော့အားလုံးလုပ်ပေးခဲ့တာပေါ့ဒါမှကျွန်တော်နောက်ပိုင်းမှာဒါတွေကိုဆက်လက်ပြီးမထိမ့်သိမ့်နိုင်ခဲ့နော်အဲ့တော့တတော်တွေပြုံးကြီးတယ်လို့ဒါပြောနေတာလေဒါတွေကိုဒီခိုးထုတ်တဲ့ဟာတွေကိုဥပဒေနဲ့နိုင်နိုင်နည်းနည်းမထိမ့်သိမ့်နိုင်ခဲ့ဘူးနော်အဲ့ဒီဟာကြီးဟာကျွန်တော်
ဒီမြန်မာပြည်ရ
ဲ့အားငယ်ချက်ပေါ့ဟုတ်ကဲ
့ဒီနေ့အချိန်ရပါပဲဆက်မြန်မာတချို့ပြောကြတာကတော့အနာရှင်ရဲ့လူတွေကို၌ကချိုးဖောက်တာကင်းလို့ခွင့်ရပြီးတော့လုံနေကြတာတွေ့ရတယ်ဆိုပြီးတော့လည်းဝေဖန်ကြပါတယ်အဲ့တော့ဘယ်လောက်မှန်ပါလဲခင်ဗျအ
ဲ့တော့ဆရာဦးရဲ့မြင့်ရေးခဲ့ပါလေဆရာကတတော်ရပါပဲတတော်သမားတဦးရဲ့ရင်ဖွင့်တာမှာဆရာအကုန်လုံးခက်အလိုက်ပါပဲတတော်တွေကိုဘလို့အဆင်ဆင်ထိမ့်သိမ့်တာလဲဆိုတဲ့ဟာကိုဆရာကြီးပြခဲ့တာပါအဲ့တော့အဲ့ဒီအချိန်တုန်းကကိုလိုနီဖြစ်တော့ဘာလို့ဖြစ်လာပေမဲ့လို့ဗမာပြည်မှာတာဝန်ရှိတဲ့အထက်ပိုင်းအရာရှိကြီးတွေကဒါကိုလုပ်ပါဆိုပေမဲ့သူတို့ကဒါကိုအကျိုးအကြောင်းနဲ့ပြန်ပြီးတော့ဒါတွေဟာလုံးလုံးမရဘူးတော့ဘလို့ဘလို့ဆိုတာကိုပြန်ပြောတဲ့အခါမှာကိုကကလည်းလက်ခံနေဆရာအဲ့ဒါလုံပါလေပေါင်းစတော့နားစင်တိုက်ကြွတဲ့ပညာရှင်တွေပြောတဲ့ဟာကိုအုတ်ချုပ်တဲ့လူတွေကမူဝါဒချတဲ့လူတွေကနားထောင်မှုလို့လေ
နောက်တစ်ခုကကဘာမှာဥရယာစီစိုးဝါမှုဒဏ်ကိုအများဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ပြောကြပါတယ
်ပါပါတယ်ဆရာ
တချို့ကအဲ့ဒါကိုဒီရောက်တော်တွေပေါ့လူမှုတော်တွေပြုံးပြီးသွားတာတွေနောက်ပြီးတော့ဆယ်မြောင်းဆလုတ်တဲ့ကိစ္စတွေကြောင့်ဖြစ်တဲ့ဆူရောထောက်ပြကြပါလေဆိုတော့အဲ့ဒီတော့ဒီရောက်တော့ပြုံတိမှုနဲ့အဲ့ဒီဆယ်မြောင်းတွေတတ်မှန်တွေတိဆောက်တဲ့ကိစ္စကတော့ဘယ်လောက်ထိဆိုးရနေပါလဲခင်ဗျအ
ဲကျွန်မလည်းဆယ်မြောင်းထွက်ပါပဲဆရာအဲ့တော့ကျွန်မဆယ်မြောင်းထွက်ဆိုတော့ဆယ်မြောင်းဟာလိုအပ်တဲ့နေရာမှာဆောက်လို့ရှိရင်အမတမ်းအသုံးဝင်ပါဒါကျွန်မတို့လုပ်ခဲ့တဲ့90အထိပေါ့နော်အဲ့ဒီအချိန်တွေမှာတော့ဒါဟာတွက်ချက်တာတွေကလည်းမှတ်နေနှစ်တရာရဲ့ command jet တွေ maximum blood flow လာမယ်ပါမယ်ဆိုတာလည်းမှတ်နေကြီးကြီးဖို့လိုပါလို့ပေါ့နော်နောက်တော့စနစ်တကျလည်းအဲ့ဒီအချိန်အထိဒါလုံးကြတော့မယ်ဒါပေမဲ့နောက်ပိုင်းကျတော့ဒါဟာ business တစ်ခုလိုဖြစ်လာတယ်ဆရာဒီ share တွေကိုဟာမလို့အဖဲလဲဆောက်တယ်ဆိုတော့ကျမတို့ဗမာပြည်မှာ share ကအများကြီးပဲ300ကျော်လောက်ကိုရှိတယ်နောက်တချို့ share တွေဆိုဆောက်ပြီးတော့ရေမနေတာတွေရှိတယ်အဲ့တော့ဒီမှာပြောတာကဤပညာအရာရောမလို့အဖဲနဲ့ရောဒီဆယ်ဆောက်မှုတွေကိုမလုပ်သေးခြင်းရှိရဲ့ဆယ်တွေကိုပဲကျမတို့က maintenance ပေါ့နော်ဒီမုန်းမှန်ပြီးတော့ဒီတဲ့ခိုင်ကန်းအောင်ဒီတဲ့ကောင်းအောင်ပေါ့ပြန်လုပ်ဖို့ management ပေါ့ဒီဟာတွေကိုဟိုပုံပြီးတော့လုပ်သေးခြင်းလေအဲ့တော့ဒီရတော့ကြတော့လေဆရာပြောသလိုပဲဒီဒီရတော့ကိုဆရာကြီးဦးအောင်ကကျမတို့မြန်မာအစိမ်းအောင်ကိုညာကန်โอ้อาจารย์เบ้ปอนเนาะเสียเนี่ยนายก็เลยผิดတော့ကျမတို့เนี่ยတွဲအလုပ်လုပ်ပြီးတော့ तू อ่ะมาပြောလဲဆိုတော့ဒီဒီတော့ဟာတဲ့တိတ်အရေးကြီးတယ်ပေါ့เนาะဒီကာဗွန်စုံမှုမှာလဲတဲ့ तू อ่ะကုန်းမှာมาရှိတဲ့အပင်နေတဲ့ကိုတဲ့ဒီ23ဆစုံอยู่อาရှိတယ်တဲ့နောက်တော့ဒီလေပြင်းပုံတိုင်းတော့ဘာလို့ပေါ့လာတဲ့အခါမှာလဲတဲ့ तू อ่ะအကအကွယ်ဖြစ်တယ်ပေါ့ဆိုပြီးတော့ကျမတို့နာကြည့်ဖြစ်ပြီးတဲ့အခါမှာအဲ့ဒီအရာဝီတိုင်းကိုဆင်းပြီးတော့ဒါဒီရောပညာပေးတယ်ပေးတာပေါ့နော်အခြေအနေဘယ်လိုရှိလဲဆိုနောက်တစ်ခေါက်ပြန်ကြည့်တဲ့အခါမှာအဲ့ဒီကလူကဘာပြောလဲဆိုတော့ဆရာကြီးတို့ဆရာမကြီးတို့လာပြီးဟောပြောတာကိုတဲ့ကျွန်တော်တို့သဘောပေါက်ပါတယ်တဲ့ဒါပေမဲ့တဲ့ကျွန်တော်တို့မှာတဲ့ကျွန်တော်တို့ကအစာခံနိုင်နေမယ်တဲ့ကျွန်တော်တို့ကလေးတွေငိုတဲ့အခါမှာတဲ့ကျွန်တော်တို့ကဒီရောကိုတဲ့ဟလာညှောတိုင်းတို့ဘာတို့ညာတို့ဒီရှောင်းပြီးတော့မကျွေးလို့မရဘူးတဲ့အဲ့တော့ဒီအပင်ကိုပဲသွားချရတယ်မိသွေးဖုတ်ဖို့တော့ဘာလို့ပေါ့နော်ဆိုတော့အဲ့ဒီမှာဆရာအုံးကပြောခဲ့ပြီးပါတယ်ဒါဆိုရင်ဒါသူတို့ရဲ့ livelihood ပေါ့သူတို့ရဲ့စားဝတ်နေရေးကိုအစားထိုးပြီးမှသာရှိရင်ဒီကိစ္စဟာရင်းရှင်းကြည့်မြဲမဲ့လုပ်ငန်းဖြစ်တယ်ပေါ့
အဲ့တော့ကျမတို့ကအဲ့ဒါတွေလည်းတတိယနော်ဗျာမလောက်ပါနဲ့မလောက်ပါနဲ့လို့အဝဲနက်အနေနဲ့ပေါ့နော်တို့အတိအကျညာဆိုတို့ဒီအတိအကျညာတွေကိုရတယ်သိတယ်ဒါပေမဲ့လို့လည်းတို့ရဲ့စာဝတ်နေရေးကိုကျမတို့ရေရှင်ပေါ့လမ်းတစ်ခုမှဖွင့်ပေးခဲ့ရင်ဒီလုံဟာမအောင်မြင်နိုင်ဘူးဆိုတာကိုဆရာဦးကပြောသွားပြီးပါတယ်ဟုတ်ကဲ့ရှင်ဒီတိုင်းကလည်းနိုင်ငံတကာမှာလည်းပဲဒီစကားကံကိုကြားပါတယ်ဆ လို့မရဘူးအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့နိုင်ငံလိုမြန်မာပတ်စံပံ့ပိုးပေးပါလို့တောင်းကြပါရယ်အခုတော့သူတို့ဂတိပေးတာဂတိကဝတ်ဟုတ်ကဲ့ဂတိကဝတ်ပေးတာတော့အများကြီးကြားပါရယ်ဒါပေမဲ့အဲ့ဒီဂတိကဝတ်ကိုအကောင့်ထဲဖို့ဆိုတော့ဘလောက်မျောလင်းချက်ထားပါလဲဆရာမတကယ်ဖြစ်လာလိမ့်မယ်လို့အဲ့ဒါသူတို့ပြည်တွင်းမှာရောနိုင်ငံတကာအနေနဲ့ရောလူအလို့တတော်ကိုမိခိုးရတဲ့ဆိုတဲ့လူတွေကိုမမိခိုးရအောင်အထောက်ပံ့ပေးနိုင်မယ့်ကိစ္စနိုင်ငံတကာရောမြန်မာနိုင်ငံအခြေအနေရောဘယ်လိုဖြစ်နိုင်ပါလဲလာလာ
အဲ့တော့ကျမတို့အထူးသဖြင့်ဒီမဖွံ့ဖြိုးသေးတဲ့နိုင်ငံတွေပေါ့နော်ဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကတော့ဤပညာရပ်တွေရောငွေရေးကြေးရောနောက်သူတို့ရဲ့ဒီပညာရဆိုင်ရာတွဲခေါ်မှုအဆင့်မြင့်တဲ့အတွက်ကြောင့်ဒီ global warming climate change ပေါ့ကမ္ဘာကြီးပူနွေးလာတာကြောင့်ဓာတ်ပြီးဥတုပြောင်းလဲတယ်ဆိုတာသူတို့တိုင်းပြည်တွေကနော်ဟိုလုံးတလောက်ပြန်ပြီးတော့ဖာထေးနိုင်တယ်ဆရာကျမတို့ကတော့ခုနလိုပဲတင်းတန်းနေသေးတယ်ဟာလာဒီကမ္ဘာကြီးတွေလည်းဘလောက်ပဲလှုပ်လှုပ်သူတို့ရဲ့ကုနာစောင်းဝဲနေနေကိုကျမတို့ကဟိုတည်းမော်ရေရှည်မထိန်ပေးထားနိုင်ဘူးအစာမထိုးပေးထားနိုင်ဘူးဆိုရင်တစ်ခုတ်ကမကောင်းဘူးเนาะဒီရေတော့ခုတ်ကမကောင်းဘူးဆိုတာသူတို့သိတယ်နဲ့လေအဲ့ဒါကိုသူတို့ဒီစောင်းဝဲနေရင်မဖူလုံတဲ့အတွက်ဘဝလုံခြုံမှုမရှိတဲ့အတွက်သူတို့ကတော့ဒါတွေကိုထပ်ပြီးကျွလွန်နေမှာပဲလေအဲ့တော့ဆရာအောင်ပြောသလိုပေါ့ဒီမှာတစ်ခုခုတိုက်ပြိုးမယ်ဒါမှမဟုတ်ရင်သူတို့ကိုအစာထိုးပေါ့အုံဒီနဲ့ပတ်သက်တဲ့လုံငန်းတော့အုံဆန်ချစ်တာတို့ဘာလို့အဲ့လိုမျိုးတွေတစ်ခုခုရရှိသူတို့လှုပ်ရှားနိုင်တဲ့လုံငန်းတွေကိုတဲ့လှုပ်ပေးမှဆိုတော့အဲ့ဒါဟာတော့ကျမထင်တယ်အဖြေလို့ထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဒါတော့လူတွေကမိခိုနေရတဲ့ကိစ္စမလွှမ်းမသွေကိစ္စဒါမှနောက်တစ်ခုပို့ပြီးဆိုးတယ်လို့ထင်တာကတော့လုံငန်းရှင်တွေလုံနိုင်ကင်နိုင်တဲ့လူပိုင်ခွင့်ကိုဖန်တီးယူလို့ရတဲ့လူတွေကဒီရတဲ့ပို့ပြီးတော့ကြည်ကြဲရဲ့တစ်တော့ခုတ်တာတို့ဥမာအဖြစ်ဒီတော့ဆိုရင်လည်းပဲမွေးမြူရေးတို့အတွက်အဲ့ဟာတွေကိုဖျက်ဆီးလိုက်ပြီးတော့သူတို့ရဲ့စီးပွားဖြစ်လောက်တာတို့ဘာလို့ဒီကိစ္စတွေကိုဟန်တားနိုင်မဲ့အခြေအနေကမရှိဘူးလားခင်ဗျာအဲ့ဒါတော့
တော်တော်များများပေါ့မြန်မာနိုင်ငံမှမဟုတ်ဘူးဆရာဒီမှာလင်းလာတဲ့လောက်တော့တော်တော်ကိုဒီမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာဒီလုံငန်းရှင်တွေနဲ့ပေါ့နော်အစိုးရနဲ့ပဲပူးပေါင်းပြီးတော့ဒီကိစ္စတွေကိုကင်တွယ်တဲ့နေရာမှာမမှန်ကန်တဲ့အတွက်ဥပဒေခိုင်မာမှုမရှိတဲ့အတွက်ဒီလိုမျိုးအောက်ခြေမှာတော့ခံရတဲ့တိုင်းကြီးတွေအများကြီးပါပဲအဲ့တော့ကျွန်မပြောချင်တာကဆရာအခုကဘာကြီးပူနွေးတယ်ဟလာပူနွေးမှုကြောင့်ဒီနာယောဂဗျာတွေဒါတွေလည်းသိပ္ပံဆရာဒီဟလာသူတေသနာလုပ်တဲ့လူတွေကအကုန်ဟောပြောပြီးသားချမ်းသာပြီးအခုပြောနေတာကမှနားမထောင်ဘူးเนาะဒီ2026ကကျမတို့ပုံမှန်เนาะဒီကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိတာကိုပြန်ဖြစ်ဖို့မစင်စားနဲ့เนาะဒါကိုဒီကမတိုးရအောင်လဲပြင်ဆင်နေတာဖြစ်တယ်ဆိုတာလူတိုင်းသိဖို့တော့ကြိုးတယ်ပေါ့เนาะအဲ့ဒီထဲမှာ policy maker တွေလည်းပါတယ်ဥပဒေကြံထားနိုင်တဲ့လူတွေတာစီနိုင်တဲ့လူတွေနောက်တော့လုပ်ငန်းရှင်တွေစီးပွားရေးသမားတွေနောက်တော့ပြည်သူလူထုနော်အဲ့ဒီတုံးပလဲနားလဲမှာအခုတော့ကိုဗစ်ကြီးဖြစ်တဲ့ခါကျတော့ကမ္ဘာလုံးထိခိုက်သွားကျမတို့ကတိုင်းပြည်တိုင်းပြန်လဲထူထောင်တဲ့နေရာမှာစုပေါင်းပြီးတော့အတွေ့အခေါ်တွေပြောင်းပြီးတော့လုပ်ကြရမှာသူတော့နာရစိကိုတော့အตาရမှာဖြစ်မယ်ဆိုလို့ရှိရင်ဒီရဲ့မကပေါ့ချင်းမားတဲ့ကာယောဂါကြီးနဲ့ရှင်ဆိုင်တွေ့ရမှာပဲ
နောက်တစ်ခုကဒီကာဗွန်ဒိုင်အောက်ဆိုက်ကိစ္စပေါ့လေမြန်မာနိုင်ငံမှာထုတ်လွှင့်တဲ့ပမာဏကတော့စမှုထုံကားတဲ့နိုင်ငံတွေတော့မများဘူးလို့ထင်ပါတယ်ဒါပေမဲ့ဒီလေဒုညင်နွမ်းမှုဆိုတာကအမျိုးသားရေးနယ်နိမိတ်ဆိုတာရှိတာမဟုတ်တော့ဘေးကလည်းလာတာပဲပေါ့ဆရာမအထူးသဖြင့်မြန်မာနိုင်ငံတရုတ်တို့အိန္ဒိယတို့ရဲ့ရားမှာရောက်နေတော့ဒီကိစ္စကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲခင်ဗျာအဲ့တော့
ဒီလေဒုညင်နွမ်းမှုကတော့ဆရာကြီးအခုလက်တွေ့ပါပဲဒီညစ်တဲ့လူကစမ်းနဲ့ချီပြီးတိန်နေတယ်လေဒုညင်နွမ်းမှုကြောင့်ဒီပြန်ပြီးတော့ညင်နွမ်းမှုတွေကို
ဆေးကြောနေရတယ်ဆိုတာတွေကဒါတကယ်နေကကမာမှာရှိနေတာပဲเนาะဒီကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ပြီးလေဦးညံ့ညံ့နဲ့တိုင်းပြည်တစ်ခုကြားမှာဗမာပြည်ကရှိနေတဲ့ခေါ်ဟိုတနိုင်ငံနဲ့တနိုင်ငံเนาะဒီ
ทางจ้ารอซวยอ่ะโหตะเพ็ดแท้เลยโหพี่ท้าลงไม่อยากเนาะพี่ดูว่าแล้วตะเพ็ดก็สีกันสิมั้ยอะล่ะซวยอ่ะแล้วเตชาสนิทจะบ่อไม่ใต้หน้าโหใต้มั้ยอะกูก็อไม่ป้องนี่โหยักกั่วตายเนี่ยลั้นแท้ดีมาบาดีมาฉะดังแม้อไม่ป้องอ่ะเปลี่ยนไปแล้วเนี่ยญาติใต้ดีโหฉิ่งตันลงอะล่ะยาซวยตัวพี่รออไม่ก็เลยคว่แท้ถามมั้ยอะล่ะสักกูอ่ะสักกูพังอ่ะพังส่วนกูอ่ะสักอยู่ว่าอเส้นเด้
ဒီစိုက်ကလင်းဘော့ပြန်လဲပြုတ်ပြင်ပြီးအသုံးပြုမဲ့ပစ္စည်းလုပ်ဖို့ပေါ့မဆက်ဘူးဆိုတော့ပြောက်ဖက်လုပ်ပြီးတော့ပြန်ပြီးဆက်ပြီးပါတယ်ထုတ်မယ်ဟလာအဲ့လိုမျိုးလုံးမဲ့ဆက်ယုံကလည်းအရှင်းသိလို့မရှိဘူးဆရာအဲ့ဒီအခက်အခဲတွေကလည်းရှိပါတယ်ဦးကျော်စံသားရဲ့မြမရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါ စာရန်ရဲ့အကြောင်းကိုကိုရရန်နိုင်ကတင်ဆက်ထားပါတယ်
ဒါကတော့အီဂျစ်နိုင်ငံက Empower Bowling Academy ဖြစ်ပါတယ်။ Bowling Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bowling Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းက Sheikh Zayed City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bowling Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bowling ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bowling Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bowling Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော့
فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي اكاديميات بنات
ဒီ Bowling Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ Bowling Academy ဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူး။အဲ့ဒီတော့အဆင်မပြေဘူး။အဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
Farida Salem ဟာကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအာဂါသာချမ်းမိုင်နဲ့ကုကာကျန်းခိုင်မှုပညာရဲနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتس سنه ني ايوه ما بولون سا بي كزاه كده با بتما رون غا رو وادنا ايا ابيو كزاه ده با ده بما ان نوباي ما رو جماعه بولون كزاه يارا كو تچا هاري تو بو جايت دي سورا تي لا بي ايدي نوباي غا سا بولون دما فيت بو جو كان كده با بتما رو جماعه جاوا اتين ما سا بي كزاه كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စ
ဆင်နာအဖြစ်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံပို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်တံ့ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလည်းရွေးစဉ်ဘောလုံးအသင်းကိုစိုးရင်ထောင်900ကိုးစက်ကိုးခုတည်းမှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။
အကောတကောဒမ်နစေးဖ်မော့စတရဘ်အဘယ်လ်ဆိုဘတ်ကီတီယာမင်းဟာတဘာန်နန်နက်စစမ်အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စင်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာတခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါ။ကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို
ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘဘလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းသီးသန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါရယ် Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
ကျွန်မဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျွန်မရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းတွေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင်
ရှိတော်ရှာနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာရေးအာဆီယံအထူးကိုယ်စားလှယ်အသစ်ကိုအာဆီယံလက်ကျောက်ကထဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကဒီဇင်ဘာလကိုမှခံထားမယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါရယ်ဘရူနိုင်းနိုင်ငံရဲ့လက်ရှိလက်ကျောက်ကထတက်တန်းနဲ့ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအာရီဝန်ယူဆော့ဖ်ရဲ့လက်ရှိအထူးကိုယ်စားလှယ်တက်တန်းတို့ဟာနှစ်သစ်ဝန်ချိန်မှာကုန်ဆုံးမယ်လို့လည်းကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရခွိုက်ခူးက VOA ခမာဌာနနဲ့တီးခြားဆက်သွယ်မေးမြန်းခန်းတွင်ပြောခဲ့ပါရယ်အာဆီယံလက်ကျောက်ဥက္ကဋ္ဌပြောင်းသွားပြီးတဲ့နောက်မှာလည်းအာရီဝန်ယူဆော့ဖ်ကိုပဲအထူးကိုယ်စားလှယ်ဖြစ်ဆက်ထားဖို့မလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောခဲ့ပြီးတဲ့နောက်ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရခူးဦးရဲ့အခုပြောဆိုချက်ထွက်လာတာပါနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂသံတမန်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့တာမှာကိုဗစ်ကာဝေးကုသရေးဆိုင်ရာကိစ္စပါဝင်ခဲ့တဲ့အကြောင်းနှစ်ဖက်စလုံးကသတင်းထုတ်ပြန်ထားပါတယ်မက်တာလို့နာမည်ပြောလဲခဲ့တဲ့ Facebook ကုမ္ပဏီကသူတို့ကုမ္ပဏီနဲ့ပတ်သက်လို့ပေါက်ကြားခဲ့တဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်ဆိုတဲ့ဆွဆွဲမှုကိုပြန်လည်ပြင်ဆင်ပြီးဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သင်ခန်းစာယူခဲ့တဲ့အကြောင်းပြန်လည်ရှင်းလင်းပါတယ်။အသက်9နှစ်ကနေ17နှစ်ထိကလေးငယ်တွေကို Pfizer COVID ကာကွယ်ဆေးထိုးပေးဖို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအင်္ဂါနေ့ကခွင့်ပြုလိုက်ပါပြီခင်ဗျာ။
နိုဝင်ဘာလ3ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ထုတ်လို့ရမှုကအလိမ်မာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူခဲ့တာပါ။ VOA American အတန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာမို့ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့ရှုစားပေးခဲ့ကြတဲ့အတွက် းဇူးအထူးပဲတင်ရှိပါရယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းမာစွာနဲ့လူတဲ့ဆန္ဒပြကြပါစေရှင
This program has